ဗုဒ္ဓဦးနှင့်ညကပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းဟာတာတယုဆောင်းကိုဇာကနာရဲ့ပြန်လည်ပြောပြချက်အရနိုင်ငံရေးသမားတွေကိုအင်းစင်ထောင်အထူးတိုက်တင့်နဲ့နှစ်မှာချုပ်နှောင်ထားပြီးမိသားစုတွေနဲ့ထောင်ဝင်စာတွေ့ခွင်တွေလည်းပိတ်ပင်ထားတယ်လို့သိရပါတယ်။အင်းစင်ထောင်မှာသူတွေ့ခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေအကြောင်းကိုကိုဇာကနာကအခုလိုပြောပြပါတယ်။ကိုဇာကနာရဲ့အဆိုအရထောင်တီးတဲ့ဆောင်မှာလဲတန်ဃာတော်အများပြားကိုချုပ်နှောင်ထားတယ်လို့သိရပါတယ်။ဘကူးမျိုးကတက်တော်86နှစ်အရွယ်ရှိတန်ဃာတော်ဥတီဇောဘာသာဟာရုံကျုံရင်တက်တူရဲ့ပြင်းပြင်းထန်ထန်ကန်ကြောက်မှုကြောင့်လမ်းကောင်းကောင်းမလျှောက်နိုင်သလိုရန်ကုန်မြို့ငွေကြံကျောင်းလိုက်ကဝါတော်34ဝါရှိတဲ့စာချဆရာတော်တစ်ပါးလဲခေါင်းမှဒဏ်ရာနဲ့တွေ့ကြရတဲ့အကြောင်းတနတ်တရားနဲ့တန်ဃာတို့ကိုလည်းထောင်ဆေးုံမှာဆေးကုသပေးနေတာတွေ့ကြရတဲ့အကြောင်းသိရပါတယ်။တန်ဃာတို့အားလုံးကိုလူဝတ်လဲပေးထားပြီးအဆိုပါတန်ဃာတို့နှစ်ပါးအပါဝင်တန်ဃာတို့၄ပါးနဲ့လှုပ်ရှားမှုမှာပါဝင်တဲ့အရသား21ယောက်ကိုပြီးခဲ့တဲ့2ရက်လောက်ကပဲပြန်လွှတ်ပေးလိုက်ပါတယ်။ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ပါဝင်88မျိုးဆက်ကျောင်းသားကောင်းဆောင်တို့ကတော့ကျမ်းမာရေးကောင်းဝင်ပြီးတီးသန့်ဆောင်မှာချုပ်နှောင်ထားပါတယ်။ဒါပေမဲ့တင်းဆောင်လှုပ်ရှားနေတော့မျက်စိရောကကြောင့်ဆေးကန်းကိုတော့ပြစင်အဖမ်းခံရတဲ့ကျောင်းသားကောင်းဆောင်တူဖြစ်သူကိုလာမျိုးနောင်ရဲ့ဘဲဘဲမျက်စိဟာလုံးလုံးမမြင်ရတော့ပဲထောင်ဆေးုံမှာဆေးကုသခံရသလို NLD ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းနဲ့အမျိုးသားရေးဦးဝင်းနိုင်တို့ရဲ့ကျမ်းမာရေးဟာလည်းဆိုးဝါးနေတယ်လို့သိရပါတယ်ထောင်ထဲမှာရှိတဲ့နိုင်ငံရေးကောင်းဆောင်တချို့ရဲ့ကျမ်းမာရေးအခြေအနေနဲ့ဆေးဝါးကုသမှုမရရှိတဲ့အခြေအနေတချို့ကိုလည်းကုစားကနာကအခုလိုဆက်ပြီးပြောပြပါတယ်အော်ဒီဝလစကုနေဗုဒ္ဓဦးနည်းမှာပြန်လည်လွတ်မြောက်လာတဲ့ဟာတာတီဦးဆောင်တူလည်းဖြစ်ဒါရိုက်တာတူလည်းဖြစ်သူကုစားကနာပြောပြသွားတာဖြစ်ပါတယ်ဒီသတင်းကိုတော့ RFI သတင်းတော့ကုညူကပြပုတ်ခဲ့တာပါခင်ဗျာ